ICJ နိုင်ငံကြရယာယုံရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကကြိုဆိုလိုက်ပြီးဆုံးဖြတ်ချက်တွေအကောင့်တွေဖော်ရမှာနိုင်ငံကြရအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုထပ်မံတိုက်တွန်းလိုက်ပါတယ်။ကိုညံဝဲအောင်ကဆက်ပြီးတင်ပြပေးတော့ပါမယ်ခင
်ဗျ။ရိုဟင်ဂျာတွေလူမျိုးတွေတုံ့တင်ဖယ်ရှားခံရမဲ့ဖြစ်နိုင်ခြေတွေရှိတာကြောင့်ဒီအခြေအနေကနေအကာအကွယ်ရဖို့ ICJ နိုင်ငံကြရတရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးယုံOACHR ပြောခွင့်ရပုဂ္ဂိုလ် Miss Liz Truser ကပြောဆိုလိုက်ပါတယ
် We welcome the order by the International Court of Justice that Myanmar must take all measures within its power
ဒီမှာနိုင်ငံအနေနဲ့သူလုံးပိုင်ခွင့်အာဏာတွေကနေပြီးတော့အရေးယူဆောင်ရွက်မှုအားလုံးကိုလုပ်ရမယ်ဆိုရဲ ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုကျမတို့ကြိုဆိုပါတယ်လူမျိုးတုံးတက်ဖြတ်မှုတားဆီးရေးနဲ့အပြစ်ပေးရေးဆိုင်ရာသဘောတူစာချုပ်အပိုက်နှစ်မှာပါတဲ့ကြားကာလအရေးယူဆောင်ရွက်ချက်တွေနဲ့အနာဂတ်ကာလမှာရိုဟင်ဂျာတွေရင်ဆိုင်ရဖွယ်ရှိတဲ့လူမျိုးတုံးတက်ဖြတ်မှုကိုအကာအကွယ်ပေးသွားဖို့လိုပါတယ်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလရုံးမှာဇန်နဝါရီ24ရက်နေ့သတင်းတော်အနေနဲ့တွေ့ဆုံခြင်းမှာထရိုဆဲကအဲ့လိုပြောဆိုလိုက်တာပါ။လူအခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စတာဘတ်ချလက်ကလည်း2016ခုနှစ်တွေတုန်းကရင်းညာရီဟာအကြမ်းဖက်မှုတွေကိုအကြိမ်ကြိမ်တွေ့ကြုံခံစားခဲ့ရတာကိုသူအနေနဲ့အထူးစိုးရိမ်မိတယ်ဆိုတာထပ်ခါတလဲလဲပြောဆိုခဲ့ကြောင်း Liz Truser ကပြောပါတယ်။ဒါကြောင့် ICJ ရဲ့အဆုံးမြတ်ချက်ကိုမြန်မာအစိုးရကလိုက်နာအကောင့်ထဲဖော်ဖို့လူအခွင့်အရေးမဟာမင်းကြီးယုံကတောင်းဆိုလိုက်ပါတယ
် The UN Human Rights Office calls on Myanmar to immediately and unconditionally implement them in full.
လူမျိုးတုံးတက်ဖြတ်မှုတားဆီးရေးဆိုင်ရာစာချုပ်ပါလိုက်လာဆောင်ရွက်ရမယ့်အချက်တွေအတိုင်းမြန်မာနိုင်ငံကချင်းချက်မရှိချစ်ချင်းတာဝန်ယူလှုပ်ဆောင်ဖို့ကိုလည်းကုလသမဂ္ဂလူ့ခွင့်မဟာမင်းကြီးယုံကတိုက်တွန်းပါတယ်
။ရင်းညာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ ICJ ဆုံးဖြတ်ချက်ကိုလိုက်နာဆောင်ရွက်ပါမယ်လို့အခုထိအတိအကျပြောမထားသေးပါဘူး။ ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေဟာနိုင်ငံကဥပဒေတွေအရမလိုက်နာဘဲနေလို့မရတဲ့အချက်တွေဖြစ်တယ်လို့ထရိုဆဲကဆိုပါတယ်။ရိုဟင်ဂျာတွေကိုတပ်ဖြတ်တာနဲ့အပြင်းထန်ဖိနှိပ်တာတွေအတွက်လူမျိုးတွေတပ်ဖြတ်မှုတားဆီးရေးဆိုင်ရာသဘောတူစာချုပ်ရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာတာဝန်ရှိတယ်ဆိုတာကိုတရားစီရင်ရဆုံးဖြတ်နိုင်စေမဲ့လမ်းကြောင်းပွင့်သွားတာကသိအရေးပါတယ်လို့ OHCHR ပြောခွင့်ရကပြောပါတယ
် Alongside other international investigative and accountability processes that are likewise ongoing,We urge the authorities of Myanmar
to ta nang ngan da ga song san si sei mu re ta wa khan mu shi ye long gan sin re lo be Myanmar su ya ka le lo at de song san si sei mu a long ma nang ngan da ga phwe si be ne pu paw saw ya ba lo chama ro taung su ba de ta chein ne ma be Myanmar nang ngan de ma Rohingya re ngin chan swa ne goun taik kha shi swa ni thai nai bo ထီရောက်တက်ကြွတဲ့လှုပ်ဆောင်ချက်တွေလှုပ်ဆောင်မှုလို့ပြီးတော့သူတို့ရဲ့လူခွေရေးကိုအပြေအဝခံစားရအောင်ဖော်ဆောင်ပေးဖို့လိုပါတယ်
ICJ တရားရုံးကဆုံးဖြတ်ချက်ချရတဲ့အကြောင်းရင်းတွေကိုကြည့်ရင်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့အချက်အလက်ရှာဖွေရေး FFM အဖွဲ့ရဲ့အစီရင်ခံစာကိုအကြိမ်ကြိမ်ညှိနှိုးထားသလိုကုလအထွေထွေညီလာခံကရိုဟင်ဂျာတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုပါညှိနှိုးထားတာတွေ့ရလိမ့်မယ်လို့ပြောခွင့်ရသရိုဆက်ကထောက်ပြပါတယ်။ဒါအပြင်ဆယ်စုနှစ်ပေါင်းများစွာကြာလာပြီဖြစ်တဲ့ပဋိပက္ခအတွင်းအခြားတိုင်းသားတွေပေါ်မြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်ခဲ့တာတွေကို FFM အဖွဲ့အစည်းအဝေးခန်းစာမှာဖော်ပြခဲ့တယ်လို့သရိုဆဲကပြောပါတယ်။အဲဒီလိုချိုးဖောက်မှုတွေအတွက်အပြစ်ကင်းလွတ်ခွင့်ရနေသူတွေရဲ့ကိစ္စကိုကင်တွယ်ဖြေရှင်းရေးဟာမြန်မာနိုင်ငံကလူပုဂ္ဂိုလ်အလုံးအတွက်ရေရှည်ခိုင်မာတဲ့ငြိမ်းချမ်းရေးနဲ့ထိရောက်တဲ့တရားစီရင်ရေးအနာဂတ်တစ်ခုပေါ်ပေါက်လာစေဖို့မရှိမဖြစ်လိုအပ်တယ်လို့ OHCHR ပြောခွင့်ရသရိုဆဲကပြောပါတယ်ခင်ဗျာ။